ရန်ကုန်တိုင်းဒေသကြီးတန်ခမဟာနာယကဖွဲ့ကအစိုးရနှုတ်ထွက်ရေးတောင်းဆိုပြီးတော့ရန်ကုန်မှာဆန္ဒပြနေကြတဲ့တန်ခါတော်တချို့ကိုဒီကနေ့နေ့လယ်ပိုင်းမှာတွေ့ဆုံညှိနှိုင်းခဲ့ပါတယ်။အစိုးရတာဝန်ရှိသူတွေကတော့တန်ခမဟာနာယကအဖွဲ့နဲ့ညှိနှိုင်းပြီးတဲ့နောက်မှာတပိတ်စခန်းတွေကိုဥပဒေနဲ့အညီငြိမ်းချမ်းစွာကင်တွယ်ဆောင်ရွက်သွားမယ်လို့ပြောပါတယ်။အပြည့်အစုံကိုတော့ကိုကောင်းဆန်ဟင်းကပြောပြပေးပါပါရှင်။
ဇေဝမြို့ရွှေကုံဘုရားအရှိဘမုတ်ကကျေတွန်ဘုရားရှိမှလူငယ်ရဲ့နေရက်တဲကဆနာပေါ်ထုတ်နေတဲ့တပိတ်စခန်းကဥဆောင်ဆရာတော်တွေနဲ့ဇေဝတိုင်းဒေသကြီးတန်ခနာရကအဖွဲ့ကဆရာတော်တွေနဲ့ဒီကနေ့နေချင်းပိုင်းမှာတွေ့ဆုံညီနိုင်ခဲ့ကြပါပဲ။တွေ့ဆုံမှုအပြီးမှာတော့တပိတ်စခန်းကိုနေ့လယ်3နာရီဝင်းကျင်မှာအပြီးဖြတ်သိမ်းဖို့အပြင်ဆရာတော်ကြီးညရဲ့ဩဝါဒကိုနိုင်ယူပါမယ်လို့ဆနာပေါ်ထုတ်နေတဲ့အဖွဲ့ရဲ့ကိုစားပြုတန်ခါ3ပါးကကတိပြုလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒါပေမဲ့ကျေးဇူးဘုရားရှိမှာတော့ညနေ9နာရီဝင်းကျင်အထိတပိတ်စခန်းကိုဖြတ်သိမ်းတာမရှိသေးပါဘူး။ဒါကြောင့်တပိတ်စခန်းတွေကတန်ခါတော်တွေကိုမင်းများကြည့်ရမှာဆန္ဒပြတန်ခါတစ်ပါးဖြစ်တဲ့ဆရာတော်အရှင်ပညာဝန်တကတော့ VOA ကိုအခုလိုမိတ်ပါတယ
်။ဆရာတော်ဘုရားတွေရဲ့ဩဝါဒကိုဟိုလေးလားလေးလားတော့လိုက်လာတော့ပြန်ဆရာတော်ဘုရားတွေဒီဩဝါဒကိုခံရပါတယ်။အစိုးရကိုတော့တိုင်းပြည်ရဲ့အကျိုးစီးပွားစုံလုံအောင်လုပ်နေတဲ့အစိုးရတွေကိုတော့ဦးစင်းတို့ဒီတောင်းဆိုချက်တွေနေရာမချင်းသပိတ်စခန်းဖွင့်နဲ့တောင်းဆိုသွားမှာပါအဲ့ဒါကိုဆိုလိုချင်းဖြစ်ပါတယ
်မန္တလေးမြို့မှာလည်းချင်းရတာစီမြို့နယ်ထဲမှာသပိတ်စခန်းတစ်ခုဖွင့်လက်ထားပါတယ်တာတာ2500ဝန်းအတွင်းမှာဖွင့်ထားတဲ့သပိတ်စခန်းနဲ့ပတ်သက်ပြီးမန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့ကသတင်းစာရှင်းလင်းပွဲတစ်ရက်ပြုလုပ်ခဲ့ပါတယ်မန္တလေးတိုင်းဒေသကြီးတန်ခတ်နိုင်ငံအဖွဲ့အနေနဲ့သပိတ်စခန်းကိုည8နာရီကနေ10နာရီအတွင်းဖယ်ရှားပေးဖို့တတိပေးထားကြောင်းရှင်းလင်းခဲ့တာပါမန္တလေးတိုင်းဒေသကြီးလုံလုံရေးနဲ့နေဆက်ရေးရဝန်ကြီးဌာနဘုံမူကြီးကျော်ကျော်မင်းကတော့တပိတ်စခန်းကိုစင်နိုင်ကျော်လို့မှမဖယ်ရှားရင်အထက်ကိုတင်ပြပြီးဥပဒေအတိုင်းအရေးယူဆောင်ရွက်သွားမယ်လို့ဒွင်းစာရှင်းလင်းပွဲမှာပြောသွားတာပါဒီကနေ့မနေ့ပိုင်းမှာလည်းပြည်ထောင်စုဝန်ကြီးဌာနဒုဝန်ကြီးဘူချုပ်အောင်စိုးကရန်ကုန်နဲ့မန္တလေးကတပိတ်စခန်းတွေကိုဥပဒေအတိုင်းငြိမ်းချမ်းစွာဆောင်ရွက်သွားမယ်လို့သတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ
်ဟိုသာသနာ့ဝန်ကြီးဌာနကတော့သက်ဆိုင်ရာမြို့နယ်ဆိုင်ရာတိုင်းဒေသကြီးစိတ်ဌာနအဖွဲ့ကြီးတွေကတော့ဒီဘက်ကဒီနိုင်ငံရှိမှုဆောင်ရွက်ရှိပါတယ်။ဒါပြတော့ကတိုင်းပြည်သားကြီးဆိုရပါတယ်ဒီအတွက်ရွက်တဲ့ကျွန်တော်တို့ဒီပြည်ပြည်လုံးကိုလုပ်တယ်။ဥပဒေမှာကြားထားတဲ့ပုံမှန်ဒါတွေအင်းရပါတယ်ဆင်းပေါင်းနေကြတယ်ဒီပေါင်းလို့ရှိပါဘူးအခြေအနေဖြစ်တာ
။အစိုးရအဖွဲ့အနှုတ်ထွက်ပေးဖို့တောင်းဆိုကြတဲ့အထက်တပိတ်စကန်တွေကိုတန်ခါတော်အချို့နဲ့အမျိုးသားရေးလှုပ်ရှားသူတွေကဥဆောင်ပြုလုပ်နေတာဖြစ်ပြီးဒီကနေ့တတိယမြောက်နေ့မှာတော့တောင်ကြီးမြို့နယ်အေးတရာမြို့အဝင်ဆိုင်ဘုတ်အောက်မှာတပိတ်စခန်းအစ်တစ်ခုထပ်မံဖွင့်လှစ်ခဲ့ကြပါပါခင်ဗျာ။